ရှင်ဒီတစ်ပတ်မှာစိုက်ပျိုးရာသီရောက်တိုင်းတောင်သူတွေရဲ့စိုက်ခင်းပျိုးခင်းတွေမှာရွှေရောင်ခရုတွေကြားရောက်ပျက်စီးခံရမှုတွေနဲ့ပတ်သက်ပြီးဆွေးနွေးသွားပါမယ်တောင်သူတွေဆင်းရဲမွဲတရတဲ့အဓိကအချက်တွေအနေနဲ့ရာသီဥတုတံပိုးမွားကြရောက်မှုနဲ့သီးနှံဇင်းနှုံကျဆင်းမှုတွေရဲ့ဆိုပြီးအကြောင်းအရာ၃ခုကိုတွေ့ရပါတယ်။အဲ့ဒီအကြောင်းအရာတွေကပိုးမွားကိစ္စမှာဆိုရင်အစ်စ်ဘဝကနေအပင်မှဲ့တဲ့အထိဖျက်ဆီးနေတဲ့ပိုးတွေရှိသလိုအပင်ဘဝနဲ့အသီးနှံဘဝတွေမှာဖျက်ဆီးခံရတဲ့ပိုးတွေလည်းရှိနေပါတယ်။အခုဆိုရင်လေရွှေရောင်ခရုတွေဖြက်စီးတဲ့အန်ဒီရဲကိုစိုက်ပျိုးရာသီရောက်တိုင်းအေယာဝတီတိုင်းပဲခူးတိုင်းနဲ့မွန်ပြည်နယ်စတဲ့ဒေသတွေမှာကြုံတွေ့လာရတာ၅နှစ်ကျော်ရှိလာပြီဖြစ်ပါတယ်။လေကွက်တွေထဲမှာအရင်ကရှိနေခဲ့တဲ့ခရုတွေကမျိုးစပန်းအညောင်လေးတွေကိုဖြက်စီးကြတာပါ။စပန်းအပင်ပေါက်သွားရင်ခရုကိုက်လွတ်နိုင်တာကြောင့်တောင်သူတွေအတွက်ဖြက်စီးဆုံးရှုံးမှုကမပြောပလောက်ပါဘူးလက်ရှိကြုံနေရတဲ့ရွှေရောင်ခရုဟာပြိုးခင်းတဲ့ကြဲခင်းတွေကိုပါဖျက်ဆီးနိုင်မှုကြီးမားတာတွေ့ရပါတယ်စိုက်ပျိုးရာသီတိုင်းရောက်တိုင်းတောင်သူတွေရဲ့ပြိုးခင်းတဲ့စိုက်ခင်းတွေကိုရွှေရောင်ခရုတွေကြားရောက်ဖျက်ဆီးခံရလို့စဘာပင်တွေအကွက်လိုက်အခင်းလိုက်ပျက်စီးတာမျိုးတွေကြုံတွေ့နေရတာမျိုးပါဒေသခံတောင်သူတွေရဲ့ပြောပြချက်အရာရွှေရောင်ခရုတွေဟာ2014လောက်ကအေယာဝတီတိုင်းမှာစတင်တွေ့ခဲ့ရတာပါအေယာဝတီတိုင်းကြိုက်လက်ဖြာပုံဒေဒီရဲစတဲ့ရေနက်ကွင်းတွေကနေအနိုင်မဲ့မြစ်ထဲကိုရေစီးနဲ့အတူဆင်းလာပြီးဒီရေထောက်မိုးများတဲ့အချိန်တွေမှာကစင်းတွေကိုကျော်လာတာကြောင့်ကုန်းမြင့်တွေဘက်ကလေကွက်တွေစီရောက်လာကြတယ်လို့ဆိုပါတယ်အဲဒီကမှတဆင့်အခြားပြည်နယ်နဲ့တိုင်းဒေသတွေဖြစ်တဲ့ရန်ကုန်တိုင်းပဲခူးတိုင်းမွန်နဲ့ကင်းပြည်နယ်တွေမှာပါတွေ့လာရတာမျိုးဖြစ်တယ်လို့ဆိုပါတယ်။တောင်သူတွေအနေနဲ့ပြိုးကျဲခြင်းပြိုးထောင်ခြင်းတွေမှာကြားရောက်ဖြက်စီးတတ်တဲ့ရွှေရောင်ခရုတွေကြောင့်ပြိုးကျဲပြီးရင်ရွှေရောင်ခရုတွေကျလာအောင်မလားရွှေရောင်ခရုတွေကြားရောက်မှုကြောင့်စိုက်ခင်းတွေကုံသွားတဲ့တောင်သူတွေကလည်းငါတို့ပြန်စိုက်ရင်ရွှေရောင်ခရုတွေထတ်ကြလာအောင်မလားဆိုတဲ့စိုးရိမ်ပူပန်မှုတွေရှိနေကြပါတယ်။အခုဆိုရင်ပဲကြိုက်လက်မြို့နယ်ဒီရဂျိုကြီးရွာကတောင်သူကိုထွေးလွင်ရဲ့စိုက်ခင်းနဲ့ဘေးအနီးနားကပြိုးခင်းတွေမှာရွှေရောင်ခရုတွေကြားရောက်ဖျက်ဆီးခံရတဲ့အကြောင်းအခုလိုပြောပါတယ်။
အော်ဒါကပူတယ်ကတော့ရှောင်းရီကတော့လောနေပြည့်စည်နေပြီပေါ့နော်အေကောက်တို့တောင်မျိုးကြီးကိုပါဝင်မျိုးကြီးဘူးတင်းခွင်းနဲ့လောဟာကနဲ့ဆွဲရခစီကတသိန်းနှစ်ဆောင်ပေါ့နော်ရှိဖို့ပါဝင်ပြည့်စည်တယ်ကျွန်တော်သိန်းနှစ်ဆောင်ပါဝင်ရောရှိခဲ့ကျွန်တော်အေကောက်ရှောင်းရီကဆိုတော့ခွန်သိန်းရောပြည့်တာခွန်သိန်းရောပါဝင်ရောပြည့်စည်သွားတယ်ဒီကောက်ဝင်ရင်မှာဒီရှောင်းမျိုးဆိုင်လို့အေကောက်90ရောတော့ကျွန်တော်ဒီကောက်ဝင်ရင်မှာကြီးမယ်လို့ခန့်မှန်းနေတော့
အေယာဝတီတိုင်းဘုကလေးမြို့နယ်မှာရေချိုးဝင်ရောက်တဲ့ဟေမန်ချောင်းကြီးဝတစ်ဖြူချောင်းစူပရောင်စတဲ့ကျေးရွာအုပ်စုတွေမှာရွှေရောင်ခရုကြားရောက်မှုကအ ਨੇ ဆုံးဧကထောင်ကြီးထိခိုက်မှုရှိနေပြီးမနစ်ကကြားရောက်မှုတဲ့ပိုများနေတယ်လို့သိရပါတယ်ဒီအကြောင်းနေနဲ့ပတ်သက်ပြီးတောင်သူဥဆုံမြင့်ကအခုလိုထပ်လောင်းပြောပါတယ
်ဟောဟုတ်တယ်ဘိုးလေးညုတ်ကလည်းပါကြားနေတယ်ကြားနေတယ်ဆိုတာကလွန်ခဲ့တဲ့၅နှစ်လောက်တည်းကကြားရပါအခုဒီတို့ရေချိုးပိုင်းဒေသမှာဆိုရင်တို့ကရေချိုးရေလက်နှစ်ပိုင်းရှိတာကိုဒီရေဒေသမှာဆိုရွာပေါင်း5ကျေးရအုပ်စုကျေးရအုပ်စုက50လောက်မှကြားတယ်အဲ့တော့တအုပ်စုကို10ရွာနဲ့ဆိုရင်တော့မှတော့တအုပ်စုကိုတအုပ်စုကို10ရွာနဲ့ဆိုရင်အုပ်စုပေါင်း50ဆိုရင်တော့မှရွာပေါင်း500လောက်ပေါ့နော်အဲ့ရွာပေါင်း500ရွာမှာ10ရွာကို10ဧကနှုံးလောက်နဲ့တွေ့ရင်ဆိုရင်တော့ဧကပေါင်း5000လောက်ကရှုခိကြီးကြားနေကြအဲ့မနစ်ကတည်းကဆိုရင်ဒီနှစ်ကပုံပြီးကြားတယ်လို့ပေါ်ပြကြလက်တွေပါရှင်မြင်ရတယ်ပေါ်ပြကြရင
်လာတူမွန်ပြည်နယ်မှာလဲလက်ရှိစိုက်ရိတ်ကားရဲ့ထက်ဝက်ကျော်ကိုရွှေရောင်ခရုကြားရောက်မှုရှိနေပြီးကရင်ပြည်နယ်နဲ့ပဲခူးတိုင်းတွင်းကကြေးရွာချိုးရဲ့စိုက်ခင်းပြိုးခင်းတွေမှာလဲရွှေရောင်ခရုကြားရောက်ဖျက်ဆီးခံရမှုရှိနေတယ်လို့သိရပါတယ်ရွှေရောင်ခရုပြဿနာအတွက်တိုင်းနဲ့ပြည်နယ်လိုက်သီးနှံကာကွယ်ရေးဦးစီးဌာနကတာဝန်ခံတွေကနေစီမံချက်တွေရေးပြီးရွှေခရုကောက်တာဘဲလွတ်ကျောင်းတာတွေလုပ်ကြတယ်လို့ဆိုပါတယ်လ လက်ဆဲဝန်ကြီးဌာနအနေနဲ့လူမှုလှုပ်ရှားမှုအတွင်းနဲ့တောင်သူတွေဖူးပေါင်းပါဝင်တဲ့ရွှေရံခရုကာကွယ်နှိမ်နင်းရေးစီမံချက်ကိုပြီးခဲ့တဲ့အပတ်ကရန်ကုန်တိုင်းလှဲကူးမြို့နယ်မှာဆောင်ရွက်ခဲ့သလိုမွန်ပြည်နယ်၊ကရင်ပြည်နယ်၊ပဲခူးတိုင်းနဲ့အေရဝတီတိုင်းတွေကိုလည်းဆက်လက်ဆောင်ရွက်သွားမယ်လို့စိုက်ပျိုးရေးဦးစီးဌာနကနေသိရပါတယ်ခရုဆိုတာရေမာရောကုန်းမှာပါရှင်သန်နိုင်ပြီးမျိုးပွားမြန်တဲ့သွားသွားတတဝါတစ်မျိုးဖြစ်ပါတယ်။ရွှေရံခရုတကောင်ဟာတခါဥတိုင်းပြင်းမြဥ200ကနေ600အတွင်းရှိနေပြီးတစ်နှစ်ပြင်းမြကောင်းရေ900ခန်းအထိမျိုးပွားနိုင်တာကြောင့်ပိုးမွားကြရောက်ပြီးဆိုတာနဲ့မပေါ့စပဲထိရောက်တဲ့နီလန်းနေနဲ့ကာကွယ်နှိမ်နင်းဖို့လိုအပ်ပါတယ်။ဒါကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့တောင်သူတွေရဲ့စိုက်ခင်းပြိုးခင်းတွေမှာကြားရောက်လာနေတဲ့ရွှေရောင်ခရုကြားရောက်မှုအန္တရာယ်ကိုထိရောက်တဲ့ကာကွယ်စောင့်ရှောက်မှုတွေနဲ့အတူကြဲကြဲပြန့်ပြန့်ဆောင်ရွက်လုပ်ကိုင်သင့်ပါကြောင်းတိုက်တွန်းလိုက်ရပါတယ်။ယေရှုတင်ပါတယ်ရှင်။ကျမခင်မျိုးတွေပါ